မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကပါကြောင့်အာဏာသိမ်းယူခဲ့တယ်လို့ဆိုတာရှင်းလင်းတဲ့မိန့်ခွန်းဒီကနေ့ညမှာပြောကြားပါရတယ်။နိုင်ငံတော်အခြေအနေရရက်ကိုဖြစ်သူလူလူကိုပြောကြားတဲ့မိန့်ခွန်းထဲမှာမဲဆင်းမာရာတွေကိုထောက်ပြပြီးတော့နောက်ဆုံးအခြေအထိဥပဒေနဲ့အညီဖြည့်ရှင်းဖို့လုပ်ခဲ့တယ်လို့ဆိုပါရတယ်။မလွယ်မရှ က်၅ချက်နဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းရှင်းပြသွားပါတယ်။ကိုဗစ်ကာလကျဆင်းနေတဲ့စီးပွားရေးအခြေအနေတွေပြန်လည်တိုးတက်လာစေဖို့အတွက်ပြည်တွင်းလုပ်ငန်းရှင်တွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အကြောင်းတခါပြည်ပရင်းနှီးပြောင်းတိုင်သူတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစိုးရိမ်မှုမရှိဘဲဆက်လက်ပူးပေါင်းဆောင်ရွက်ဖို့လည်းသူကအထူးတလည်ပြောပါတယ်။ဒီနေ့မြန်မာနိုင်ငံတဝမ်းမှာဖြစ်ခဲ့တဲ့ပြည်သူတွေလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တော့တစုံတရာဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပါဘူး။ပြည်သူတွေအနေနဲ့စိတ်ခံစားမှုထက်ကိုပကတိအချက်အလက်မှန်တရားတွေကိုရှေ့ရှုပြီးတော့လက်တွဲညီဆောင်ရွက်သွားကြဖို့မေတ္တာရပ်ခံတိုက်တွန်းတယ်လို့သာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။